တရုတ်နိုင်ငံမြောက်ပိုင်းမှာလည်းမိုးသီးထန်စွာရာသွန်းခဲ့တဲ့အတွက်မြေပြိုပြီးသေဆုံးသူအနည်းဆုံး22ဦးရှိနေတယ်လို့ပျောက်ဆုံးသူပေါင်းကလည်း6ဦးရှိနေကြောင်းအာဏာပိုင်တွေကဒီကနေ့ပြောပါရတယ်။ရှီယန်အရေးပေါ်စီမံခန့်ခွဲမှုဘူရိုရဲ့အွန်လိုင်းသတင်းထုတ်ပြန်ချက်မှာအခုချိန်ထိလူ22ဦးသေဆုံးပြီး6ဦးပျောက်ဆုံးနေတယ်လို့ဖော်ပြထားပါရ။ရွာနီပြည်နယ်ရဲ့ရှီယန်ဒေသတောင်ဘက်ဝီဇင်ပိုင်းရွာမှာတောက်ကြနေကမိုးတဲထံမှုကြောင့်တောင်ကြရီအချိန်နဲ့မြေပြိုကျခဲ့ပြီးလူနေအိမ်နှလုံးအပါဝင်လမ်းတွေတံတားတွေအခြားအခြေခံအဆောက်အုံတွေပျက်စီးခဲ့ပါတယ်။လျှက်စစ်မီးတွေလည်းပြတ်တောက်ခဲ့တယ်လို့ CNR တရုတ်နိုင်ငံပိုင်သတင်းမီဒီယာအစောပိုင်းမှာထုတ်ပြန်ချက်တွေမှာလည်းဖော်ပြထားပါတယ်။